COVID-19 ရောဂါအာဖြစ်ကာကွယ်ဆေးထိုးလို့ရတဲ့အမေရိကန်နိုင်ငံသားတန်း60လောက်ရှိတယ်လို့သမ္မတဂျိုးဘိုင်ဒန်ကတောက်ကြားနေမှာပြောပါတယ်။ထိုးလို့ရတဲ့အမေရိကန်တွေအားလုံးအာဖြစ်ကာကွယ်ဆေးထိုးကြဖို့သမ္မတဘိုင်ဒန်ကတိုက်တွန်းခဲ့တယ်လို့သူကိုယ်တိုင်လည်းစောနေနေမှာအစောဆုံးထပ်ထိုးမယ်လို့ပြောပါတယ်။ပထမတစ်လုံးနဲ့ဒုတိယတစ်လုံးထိုးခဲ့တယ်လို့ပါပဲ။အာဖြစ်ထိုးဆေးကလည်းအခမဲ့ဖြစ် ဖိုင်ဇာကုမ္ပဏီထုတ်ကာကွယ်ဆေးကိုအမေရိကန်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကကြာသပတေးနေ့မှာအတည်ပြုပေးခဲ့တာပါ။ဆရာဆရာမတွေ၊ကျန်းမာရေးလုပ်သားတွေ၊ COVID-19 ရောဂါကူးစက်နိုင်တဲ့အန္တရာယ်ရှိတဲ့အလုပ်အကိုင်မျိုးလုပ်နေရသူတွေ၊ငကူရောဂါအခံရှိတဲ့အသက်50ကနေ64နှစ်ကြားအရွယ်တွေအားဖြင့်ကာကွယ်ဆေးထိုးခွင့်ရမှာဖြစ်ပါတယ်။ဖိုင်ဇာကာကွယ်ဆေးကိုအနည်းဆုံးလွန်ခဲ့တဲ့6လမှာထိုးခဲ့ပြီးသူတွေကိုအားဖြင့်ကာကွယ်ဆေးထိုးပေးမှာပါ။အာဖြစ်ကာကွယ်ဆေးချက်ချင်းထိုးလို့ရတဲ့အမေရိကန်နိုင်ငံသားသန်း20ရှိပြီးအရင်ထိုးခဲ့ပြီးတဲ့နောက်6လပြည့်တဲ့အခါအာဖြစ်ကာကွယ်ဆေးထပ်ထိုးလို့ရမယ်လို့ရေပြက်ကသန်း60ရှိတယ်လို့သမ္မတအင်ဂျီနီယာကတောက်ကြားနေမှာပြောပါတယ်။